ယခိုင်ဒေသကနေတစ်ဖက်နိုင်ငံဖက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပွင့်လင်းမြင်သာမှုရှိစွာပူးပေါင်းပါဝင်နိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးအပြင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးပွဲလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပေမဲ့ကုလလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ယခိုင်ဒေသရင်းစုံစမ်းစစ်ဆေးခွင့်ကိုတော့မူလသဘောထားအတိုင်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမှတ်မိခပေးပို့ထားပါတယ်။
ဒီကနေ့ရခိုင်ဒေသကနေတဖက်နိုင်ငံဘက်ကိုစွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအစိုးရတို့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးတာမှာသဘောတူထားတဲ့အချက်တွေနဲ့ပတ်သက်လို့တမန်အရုံးပြောရေးဆိုခွင့်ရှိသူဦးစောထေက VOE ကိုခုလိုပြောပြပါတယ်
။လုပ်တဲ့အပိုင်းက repetition ကိုဥတည်တဲ့မန္တလေးကိုကျွန်တော်လောက်တော့ပုံစံကိုကျွန်တော်တို့ဒီပတ်စစ်ချင်းမှာလည်း UNICEF ရဲ့ပတ်ဖို့ပါဝင်မှုပါမကိုအောင်မြင်တဲ့သဘောရှိခဲ့တယ်ပေါ့နော်ဒီဟာကကျွန်တော်က MOU က UNDP ရဲ့ပါဝင်မှုပါကျွန်တော်တို့ကထည့်ထားတော့ပြန်လဲထူထောင်ပြန်လဲတူဆောက်တဲ့နေရာအထိပါ UNDP ကပါမယ်ဟိုထောက်ပံ့ကူညီမှုတွေကိုနောက်လျှောက်ပေါ့နော်အချိန်တိုင်းတာတစ်ခုပဲဒါသူကဒါတွေကတရားခင်းမယ်လို့ပေါ့အဲ့ဒါကိုကျွန်တော်ကပြောပြီးတော့ဟိုတို့တာ
ဒီလိုလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့ဒီမှာအစိုးရရဲ့လှုပ်ဆောင်မှုကိုကြိုဆိုကြောင်းသဘောထားထုတ်ပြန်ထားခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်ဖွဲ့ဟာမြန်မာပြည်ကိုပြည်ရဲ့ရပိုင်ကနေရကြာလာရောက်ခဲ့ပါတယ်။ဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ဆိုရင် ICC ကနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကနေကံကြွယ်စုံစမ်းဖို့နဲ့မြန်မာအစိုးရကကိုယ်တိုင်စုံစမ်းစစ်ဆေးဖို့ဆိုပြီးနှစ်ချက်တင်ပြခဲ့သလိုပြည်လည်လက်ခံရေးပိုင်းမှာပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတောင်းဆိုထားခဲ့ပါတယ်။မြန်မာအစိုးရဘက်ကကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပြည်လည်လက်ခံရေးပိုင်းမှာပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်ခွင့်ရှိမယ်လို့ဆိုထားပါတယ်။ဒါပေမဲ့ဘယ်အဆင့်ထိဘလောက်အတိုင်းအတာထိပါဝင်ခွင့်ရမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ကုလသမဂ္ဂအေဂျင်စီတွေကပါဝင်မှုဒီမှာပါပြီ။ဒီ MOU ရသူပါဝင်ဆောင်ခွင့်ရှိတယ်။ဒီ process ကြီးထဲမှာသူတို့ဟိုဝင်ပြီးတော့ပါနေမှာပဲ။အထောက်ပံ့ပြုတဲ့ကဏ္ဍမှာပါတယ်။ဒီ process တစ်ခုလုံးအောင်မြင်အောင်သူတို့ကအထောက်ပံ့ပေးရမှာဖြစ်တယ်။ပေးရမှာဖြစ်လို့သူတို့ကိုယ်တိုင်ပါဝင်နေတဲ့အပေါ်မှာပွင့်လင်းပြင်လာမှုတို့အဲကျန်တဲ့ဟို effective ပေါ့နော်။ထိရောက်မှုဒါရရတော့သူတို့ကိုယ်တိုင်ပါဝင်ပြီးတော့ဆောင်ရရမှာဖြစ်တဲ့အတွက်အဲ့ဒါတော့သိကြောပြမလို့တော့ခုနကပြောတဲ့ပွင့်လင်းမြင်သာမှုဆိုတာတပောင်းနဲ့ပါပါပ
ါပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာဘက်ကပြောဆိုချက်တွေအပေါ်ဥစ္စာထေဘက်ကအခုလိုတုံ့ပြန်လိုက်တာပါဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အတန်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့သွားမယ်လို့မြန်မာအစိုးရဘက်ကမေလ31ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာပါဝင်မဲ့သူတွေကိုတော့မသိရသေးပါဘူး။အဲ့ဒီကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တဦးအပါအဝင်3ဦးပါဝင်မယ်လို့အစိုးရဘက်ကကြေညာထားပါတယ်။ဒီလူတွေဘယ်သူတွေလဲဆိုတာမသိရသေးသလိုဒီကနေ့ဥစော်ထေကိုမင်းညံ့လာမှလည်းညီနိုင်စေမို့ကြောဆိုလို့မရသေးတောင်းပြောပါတယ်။ဒီကနေ့ပြည်သူ့လွတ်တော်မှာတော့ဒီဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ထဲမှာနိုင်ငံသားသားပါဝင်ခြင်းမပြုဖို့တောင်းဆိုမှုတွေရှိခဲ့ပါတယ်။လက်ရှိမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးအတွင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသအတွင်းကိုလာရောက်ပြီးစုံစမ်းစစ်ဆေးခွင့်ပြုဖို့ကိုတော့မူလသဘောတိုင်လက်ခံမှာမဟုတ်ဘူးလို့အစိုးရဘက်ကတော့ဆိုထားပါတယ်ရှင်
။မမေခါပါရှင်။